မိန်းကန်သမားအိမ်ပြော်ရှိကသနာပြတဲ့သူတွေကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကလူစုခွဲရှင်းလင်းဖယ်ရှားဖို့အတွက်သူအမိန်ပေးခဲ့တာမဟုတ်ဘူးလို့မိန်းကန်ရှင်းနေချုပ်ဝီလျံဘားကပြောလိုက်ပါတယ်။အိမ်ပြော်ရှိလာဖေးရဲ့ရင်မြင်ကသနာပြတဲ့သူတွေကိုလူစုခွဲဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံပေမဲ့ဒီမိန်းကိုသူပေးခဲ့တာမဟုတ်ကြောင်း AB သတင်းဌာနနဲ့တောက်ချာနေကတွေးဆမေးမြန်းကမှအမေရိကန်ရှင်းနေချုပ်ကပြောလိုက်ပါတယ်။အဲ့ဒီပန်းချံမှာလာရောက်သနာပြတဲ့သူတွေကိုလူစုခွဲဖို့ရှင်းနေချုပ်ကအမိန်ပေးခဲ့တာဖြစ်တယ်လို့သမားအင်ဂျီရောနဲ့တခြားလူတွေကထပ်တလဲလဲပြောဆိုခဲ့ပြီးတော့အမေရိကန်ရှင်းနေချုပ်ကအသေးစိတ်ရှင်းပြခဲ့တာဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲပြီးတိတ်မကြခင်မှာပဲသမားဒေါ်နယ်ထရမ့်ရှင်းနေချုပ်အစိုးရဖွဲ့ဝင်တွေနဲ့အကြံပေးတချို့ဟာရင်းနှီးကိုဖျက်ဆီးပြီးတော့ဆန္ဒပြပွဲတွေအတွင်းမှာထိခိုက်သွားတဲ့အဲ့နာကခွင့်ရဖျားချောင်းကိုသွားပြီးတော့အဲ့ရှိမှာဓာတ်ပုံရိုက်ခဲ့ကြပါတယ်။ဒီလိုရဲ့ပုံမှာသူ့ရဲ့ Republican Party တွေကလူတချို့နဲ့ထရမ့်အစိုးရလက်ထက်ပထမဆုံးကာကွယ်ရေးဝန်ကြီးဖြစ်တဲ့Jim Mattis အပါအဝင် American စစ်တပ်ထိပ်ပိုင်းခေါင်းဆောင်ဟောင်းတို့ကလည်းအကြီးအကျယ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်ခင်ဗျာ။